Welcome to the Voice of America in Burmese.
Mingalam na kimasa. Washington Review American Tangani. Natangase Ogola Satanya. Chatabrini Manakin season rego. Nyama Samadhi Mana Chamaigani Kunanaiti. Lino Mita Nasali Lisan and Gazette. Lila Mita Tia Kuzerugani Tolan Penny Babi. Chama Kimutapa. Dimanakin Tarendrego. Koyaman Tuna to Pyopia Pibabi. Australia Nanga Victoria Pinene, New South Wales Pinerima, COVID 19 at Tisumaduha, Tiatema Naset Usanjin Tadalu, Nata Akusa Kanadugale, Lea Jodabare, Juna Kuna Masabi, Tioga Akusa Kanadu, Tola Raja, Checheme Atola, Tinin Chete, Pipinget, Victoria Pinema, Akute Sumadu, Nyazuha, Atta Kunasegani, Goze Japsipi, Atta Tiajo, Pau Dule Babare, New Zealand Nanga Maro, Auckland Yuma, in also to Kuya, Midasu and Leuma, COVID 19 Kusak Hungarian now, New Zealand Unichoka, Inganima, Dinugo, Tola, Pippin, Kanta Library, Potopunima, Lotop Chatanego, she's highlighted to September Sakuya Machempabu, season Tare, Lotto, Yuka Puele, she's Hangbo Pilla Nambari, COVID 19 Kayoga, Kusak Kanaduha, Potopuni Tiso, Gabata Lama, Luban, then the Sejo Shibi, Tisongaduga, Konadangue Shinidello. John Hopkins Tegado Setama Pobiabari, American Nangamara Gusa Kandu Nathan Jone, Gabama Miazum Chenibari, Brazil Ga Gusa Kandu Tongan Jone, Dudia Miazum Chibi, India Ga Gusa Kandu Nathan Jone, Tadia Miazumba, Dioga Pipo, Puja Gabatalua, Agaza Kandarile, Jaika Kaniabari, Inganigaro American College Agaza the Mania Conference Ga, Lame Saubo Yadi Bolum Werigo, Swiss Hangajong Jenya Kebari. Coronavirus Kayogajang, Jamai, one Samu Gongo, Mayaja, the dread, Nepia TV, a sonane, HIV, AIDS, Yogane, Tisongadu, Zi dread, the Hondo, Mientella, Nide, Chini, Shini, Relu, Sipinya, Shinriga, Tri, Pele Bari, COVID 19, Jam, Atolari, Paitarane, the Yoga Gusa Kama, Chubby, Seon, Siga, Matoya, Jarajang, TV Boshi Mishi, Santa Sisidu, Ye dread, Jola, Rebian, Sela took the Luna, Ye dread, Jola, Nida, Tria, Relu, Downbreaker Asura, COVID 19 Saya Champe Committee, Chiket, Gusa Yoga, Saya Pinyashin, Dr. Selen Karamga, Biobare, Gusa Yogane, Nissan, Luang Tanachi, Tesonia Rapsipi, Titega Asodong Tita Rigaro, Africa Sahara Alpine Titane, Tangasha Tita Ripipare, the Gui Jemma in a Buben Sipinyasin, London Sijanga, TV Yoga at 2:22, Dr. Clint McQuick Gale, TV Yoga type here, coronavirus Kayoga, Tayamu, Jimare, Tautari, Bobi, Drilani, and Lupiobari, Tikayoga, HIV AIDS, with an ashen retreat, ARVC, Bowen, Gusa Yoga, Retro, Machima Pit, Luade, C. Yabule, a Kakari, Shiniraga, Suinzia, and Nitap, Shiniraba, London Imperial College, Gatutana, Pinya, Shinrigaro, Dina Town, the Sema, Africa, Dilarin, Yapiane, Tisuadu, Nasa, Dula, and Nelu, three Pinibari. တရုတ်ရဲ့စီးပွားရေးအင်အားဟာဆေးကာလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနီလာမျိုးတွေနဲ့ချင်းချောက်မှုပိုပြီးကြီးမားနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဘုဒ္ဓဘူးနေမှာချိန်ပြည်သူသမရနိုင်ငံအထက်လွှတ်တော်မင်းကွန်းပြောကြရမှာထည့်သွင်းပြောဆိုလိုက်ပါတယ်။CCP တရုတ်ကွန်မြူနတီပါတီရဲ့အနိုင်ကျင့်မှုနဲ့ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဟာဒီကနေ့ကာလအတွက်ပိုကြီးမ တခါမှမကြုံခဲ့ရဘူးလို့လည်းပြောပါတယ်။ဒါ့အပြင် TikTok နဲ့ WeChat တို့လိုတရုတ်ရဲ့ Media Apps တွေကလည်းအမျိုးသားလူကြုံရေးအတွက်ရောအချက်နဲ့အခိုးယူခံရမှာအတွက်ပါအန္တရာယ်ရှိနေတယ်လို့ဝန်ကြီးပုံပြေကသတိပေးပါတယ်။ဥရောပလယ်ပိုင်းဒေသကိုသတင်းတစ်ပတ်ကြာတောရောက်နေတဲ့ဝန်ကြီးပုံပြေကချိတ်ပြည်သူသမရနိုင်ငံဝန်ကြီးချုပ် Andrew Babbitt နဲ့ပရော့ခ်မှာဗိုလ်တပ်ခုနှင့်အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ Democratic Party ရဲ့သမရလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Joe Biden ကအထက်လွှတ်တော်အမ Kamala Harris ကိုဒုသမရလောင်းဖြစ်နဲ့သူနဲ့တူရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်လိုက်တဲ့အပေါ်သမရ Donald Trump နဲ့ American ပြည်ရင်းနိုင်ငံရေးအတိုင်းဝိုင်းကတုံ့ပြန်ပြောဆိုမှုမျိုးစုံထွက်လာနေတယ်လို့သူမရဲ့မိခင်ဖြစ်သူရဲ့ဇာတိနဲ့အိန္ဒိယနိုင်ငံဘက်ကလည်းဝမ်းသာကြိုဆိုတဲ့သတင်းတွေထွက်လာနေပါတယ်။Kamala Harris ဟာပြန်ပက်ကိုယ်စလဲလောင်းနေမျောလင့်နေတဲ့ပြန်ပက်မျိုးဖြစ်ကြောင်းသမ္မတ Trump ကဗိုလ်တပ်ခုနယ်မှာ Twitter လူမှုကွန်ရက်ကတဆင်ရေးသားခဲ့ပါတယ်။ Democratic Party သမ္မတကိုယ်စလဲလောင်းဖြစ်နေဥဆောင်ဝင်ရောက်ရှင်ပြန်စဉ်ကကနူးပိုင်းမှာထောက်ခံမှုရပြီးရှေ့ကပြေးနေပေမဲ့ အဆုံးသတ်မှာတော့ထောက်ခံသူတဦးမှမရှိတော့ဘဲရွေးကောက်ပွဲကနေထွက်ပေးခဲ့ရတယ်လို့သမ္မတထရမ့်ကရေးသားထားပါတယ်။ Democratic Party ဝင်တွေနဲ့သမ္မတထရမ့်ကိုဆန့်ကျင်သူတွေက Kamala Harris ကိုသူ့သမ္မတလောင်းဖြစ်နေရွေးချယ်လိုက်တဲ့ပေါ်ကြိုဆိုခဲ့ကြတယ်လို့အိန္ဒိယမှာရှိတဲ့သူမရဲ့အမျိုးတွေနဲ့အိန္ဒိယနိုင်ငံသားအများအပြားကလည်းဒီလိုသတင်းကောင်းထွက်ပေါ်လာတဲ့ပုံမှာဝမ်းသာကြိုဆိုခဲ့ကြတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9133ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရင်းမထွန်းပါ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံအတွင်းကကရင်တိုင်းရင်းသားတွေထူထောင်ထားတဲ့တံလျင်ချင်းချင်းဥယျာဉ်ပါဝင် Equator စုစခုရရှိထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာလ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကကြေညာလိုက်ပါတယ်။ Nature for Life အကောင့်စင်နဲ့ဒီနှစ်အတွက် Equator စုကိုတက္ကသိုလ်လုံးမှာမြန်မာနိုင်ငံအပါဝင်နိုင်ငံ10နိုင်ငံကထားနေတိုင်းရင်းသားဒေသခံအုပ်စု10စုကဇွန်လအတွင်းကစခုရရှိခဲ့တာဖြစ်ပါတယ်။စက်တင်ဘာလမှာကျင်းပမယ်ဒီစုပေးပွဲကိုCOVID-19 ကြောင့်ဗီဒီယိုကတဆင့်ကျင်းပမှာဖြစ်ပြီးစုပေးပွဲကျင်းပချိန်ကကုလသမဂ္ဂဇီဝမျိုးကွဲထိပ်သီးညီလာခံနဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပချိန်တွေနဲ့လည်းတိုက်ဆိုင်နေပါတယ်။ကမ္ဘာတဝန်းကဒေသအဆင့်လူအဖွဲ့အစည်းတွေနဲ့ထားနေတိုင်းရင်းသားတွေကပတ်ဝန်းကျင်ဆိုင်ရာအကြံတဲကိုဘယ်လိုလက်တွေ့ကြကြနဲ့ပြတုံ့ပြန်နိုင်တယ်လဲဆိုတာကိုဒီအခမ်းအနားကနေဖော်ထုတ်ပြသနိုင်မှာဖြစ်တယ်လို့လည်းနယူးယောက်မြို့အခြေစိုက် UNDP ရုံးချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။2020ခုနှစ် Equator စုပေးပွဲမှာပါဝင်မဲ့နိုင်ငံတွေကမြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ကနေဒါ၊ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊ Ecuador ၊ Guatemala ၊ Kenya ၊ Madagascar နဲ့ Mexico နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတွေကတန်လျင်ချင်းချင်းဥယျာဉ်ကနိုင်ငံရဲ့အရှိတောင်ဘက်တန်လျင်ပြည်နောက်ဘက်ကမှရှိပြီးအေကတိတ္တမ၃တန်းကျဲဝေါ်ပါတယ်အဲ့ဒီဥယျာဉ်ကိုရင်းချင်းရင်းနဲ့ကိုပိုင်ပြတန်းကွင်းတဘာဝပဝန်းကျင်ရေရှည်တည်တန်းရေးနဲ့ဓလိရိုးရာရင်းချင်းမှုထိန်းသိမ်းရေးဆိုတဲ့မြို့မှန်းချက်တွေနဲ့ကရင်မျိုးသားစီယုံ KNU နဲ့မြမအစိုးရတို့ကြားရင်းချင်းရင်းတုံ့ပြန်ချက်စတင်ခဲ့တဲ့2019ခုနှစ်ကတည်းကချုပ်ပန်းလုဆောင်ခဲ့တာလို့လည်း BNI တိုင်းရင်းသားသတင်းဌာန website မှာဖော်ပြထားပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံအတွင်းလူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမဂ္ဂကကမ္ဘောဒီးယားနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံကလည်းဥရောပသမဂ္ဂကိုတင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဗိုလ်တုနစ်ကစပြီးအကောက်ခံပြန်လည်စီးကျလိုက်ပြီးဖြစ်ပါတယ်။အခုလိုအခွန်စီးကျလိုက်ပေမဲ့ EU အနေနဲ့ COVID-19 တိုက်ဖျက်ရေးမှာကမ္ဘောဒီးယားနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ EU ရဲ့ကုန်သွယ်ရေးကော်မရှင်နာ Phil Hogan ကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးနဲ့အလုသမားခွင့်ရေးတွေကိုလေးစားလိုက်နာဖို့အပူတပြင်းလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ EU ကကမ္ဘောဒီးယားနိုင်ငံကိုကုန်သွယ်ရေးဆိုင်ရာခွင့်ရေးတွေပေးအပ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်သူထောင်ပေါင်းများစွာအတွက်လည်းအလုပ်ကင်ဖန်တီးပေးခဲ့တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာ Hogan ကပြောပါတယ်။ဗိုလ်တုနစ်ကစားလို့ကမ္ဘောဒီးယားနိုင်ငံအနေနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေအပေါ် EU ကပေးအပ်ထားတဲ့အခွင့်အကင်းလွတ်ခွင့်အခွင့်အရေးတွေဆုံးရှုံးသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့အဓိကပုံပုံလုပ်ငန်းဖြစ်တဲ့အထည်ချုပ်ဖနက်လုပ်ငန်းနဲ့ခီးတော်လာရေးလုပ်ငန်းဆိုင်ရာကုန်ပစ္စည်းထုတ်လုပ်မှုတွေကိုအထည်နာစေမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လူခွင့်ရေးတိုးတက်မှုတွေတိတိတသားရှိလာမယ်ဆိုရင်တော့အခွင့်အကင်းလွတ်ခွင့်ကိုပြန်လည်ပေးအပ်သွားမယ်လို့လည်းကော်မရှင်နာ Hogan ကပြောပါတယ်။ထိုင်းနိုင်ငံမှာစီမီကန်ဘီယင်စနစ်ပြန်လည်ပြင်ဆင်ရေးကြောင်းသားဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေချိန်မှာပဲမနစ်ဘုံတုံးလေးကအစိုးရအဖွဲ့ဝင်အသစ်6ဦးထိုင်းဘီယင်ရှေ့မှာမှကျန်းသစ္စာချိန်ဆခဲ့ကြပါတယ်။ဘီယင်မဟာဝဇီယလွန်ခေါင်ကနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးရှိဖို့ပြောပေမဲ့ဆန္ဒပြပွဲတွေနဲ့မတင်မငြိမ်ဖြစ်နေတဲ့အခြေအနေတွေအကြောင်းပြောကြတာမရှိပါဘူး။ပြီးခဲ့တဲ့လတဲ့အာဏာရပါတီအတွင်အငင်းပွားမှုတွေကြောင့်အစိုးရအဖွဲ့ဝင်6ဦးယာရီကနှုတ်ထွက်သွားခဲ့တာပါ။ထိုင်းဘီယင်မဟာဝဇီယလွန်ခေါင်ကပကင်ရဲ့ရာဆက်ခံပြီးနန်းတက်ခဲ့တဲ့2016ခုနှစ်နောက်ပိုင်းကလေးကဆိုရပေါ်သဘောထားကွဲကန့်ကွက်မှုတွေတဖြည်းဖြည်းချင်းပေါ်ပေါက်လာနေတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းထိုင်းနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့အစိုးရကိုဝေဖန်တာတွေနဲ့ပတ်သက်တဲ့လူကြုံရေးဥပဒေအများအပြားကိုလည်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာ Less Majesty လို့ခေါ်တဲ့တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုချိုးဖောက်ပြီးတော်ဝင်မိသားစုတွေကိုထိပါပြောဆိုရင်2015နှစ်အထိကြာခံရနိုင်ပါတယ်။ဒီကုချိန်ထိတိပြမှုနဲ့အရေးယူခံရတဲ့ចောင်းသားတယောက်မှမရှိသေးပေမဲ့နှစ်ဦးကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့နိုင်ငံသစ္စာဖောက်ပြမှုတွေနဲ့စွဲချက်တင်ထားပါရခင်ဗျာ အိန္ဒိယနိုင်ငံတောင်ပိုင်းဘင်္ဂလားမြို့မှာရဲနဲ့စစ်နှက်ပြသူတွေအကြားရုံးရင်ဆန်ခတ်မှုတွေဖြစ်ခဲ့တဲ့အတွက်လူသုံးဦးသေဆုံးကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဥပဒေပြုအမှတ်တအုပ်ရဲ့တူတော်ဆက်သူတယောက်ကတမန်တော်မိုဟာမက်ကို Facebook စာမျက်နှာပေါ်ကနေပုတ်ခတ်ရေးသားခဲ့တဲ့ post တစ်ခုကြောင့်မချေနှက်ကြတဲ့စစ်နှက်ပြသူတစုကအင်္ဂါနေ့ညပိုင်းကအဲ့ဒီအမှတ်ရဲ့အင်ရှင်ကိုသွားပြီးစူဝေးခဲ့ကြရတာကနေအကြမ်းဖက်မှုတွေစတင်ဖြစ်ပွားခဲ့တာလို့ Times of India သတင်းစာကပြောပါရယ်ထောင်ထဲချီတဲ့ဆန္ဒပြသူတွေကရဲစခန်းရှိတိရောက်လာပြီးရဲအရာရှိတွေနဲ့ပဋိပက္ခဖြစ်ခဲ့တာဖြစ်ပါတယ်ဆန္ဒပြလူအုပ်ကိုမထိန်နိုင်တာကြောင့်ရဲကကိုကိုကိုကာကွယ်တဲ့အနေနဲ့တနက်နေ့ပြစ်ခတ်ခဲ့ရတာဖြစ်ကြောင်းလဲဘင်္ဂလားရဲဌာနအကြီးကပြောပါတယ်တမန်တော်မိုဟာမက်ကို Facebook ပေါ်ကနေပုတ်ခတ်ရေးသားခဲ့သူကိုလည်းဖမ်းဆီးထားပြီးစစ်ဘုဖြစ်စည်းဆန္ဒပြသူတွေနဲ့ရဲအရာရှိတွေကိုတိုက်ခတ်ခဲ့သူလူတရာကျော်ကိုဖမ်းဆီးထားကြောင်းလဲရဲကပြောပါတယ်ဒီစာကိုရေးတင်ခဲ့တဲ့သူကတော့သူ့ Facebook အကောင့်အခိုးယူခံခဲ့ရတာလို့ပြောပါတယ်။ဘင်္ဂလားမြို့မှာလူစုလူဝေးမလို့ရအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။ချက်တာပရင်းနဲ့မတပိုင်နောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ပြည်တော်စုငင်ကြဲညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်ပါအချက်တွေကိုအစိုးရနဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာဆွေးနွေးခဲ့တာပါဒီချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်မှာ NCA အကောင့်ထဲဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်လိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုနောက်ဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဗိုလ်တူးနေကပြီးဆုံးသွားတဲ့ဆွေးနွေးပွဲမှာအပိုင်း၃ပိုင်းပါအချက်တော်တော်များများကိုညှိနှိုင်းနိုင်ခဲ့တာကြောင့်ရလတ်ကောင်းတွေရခဲ့ကြောင်း EAO အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ်။
ဒါ find တက်မှာဆိုကျွန်တော်တို့အစငန်းချက်ရရှိပြီးတော့အပိုင်းနဲ့မှာဇယားတက်ကိုရရှိပါတယ်ဇယားနှစ်ကဆက်လက်ဆွေးနွေးဖို့အတွက်ကျွန်တော်တို့မှတ်ချက်ရှိပါတယ်သဘောတူထားတယ်အပိုင်းသုံးမှာဆိုရင်ကျွန်တော်တို့တက်ခုဆိုရင်ဒီသဘောတူညီချက်၅ချက်ရှိပြီးတော့ကျန်တဲ့သဘောတူညီချက်ကိုလည်းဆက်လက်ဆွေးနွေးနိုင်အောင်ဒါကျွန်တော်တို့ဒါသဘောထားရှိပါတယ်ခင်ဗျာဒီသုံးချက်ကိုကျွန်တော်တို့ရရှိခဲ့ပါတယ်နောက်တော့ GICS ရဲ့ဘာလဲသွားဖို့လဲကျွန်တော်တို့သဘောတူထားချက်ရှိပါတယ်ခင်ဗျာဒီရလက်ကကျွန်တော်တို့ရဲ့ဒီအလုပ်ငန်းညှိနှိုင်းရဖွဲ့လောက်ရကဆိုရင်တက်လာကောင်းတယ်တူတောင်မျိုးမရှိရလို့ပြောရပါခင်ဗျာ
ဆွေးနွေးပွဲအပိုင်း၃ပိုင်းအနက်ကအပိုင်း၁ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်မှာဆိုရင်အချက်၅ချက်ပါဝင်ပြီးအားလုံးသဘောတူခဲ့တယ်လို့အပိုင်း၂2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုမှာဇယားတက်နဲ့ဇယားနှစ်ရှိတဲ့အနက်ကဇယားတက်ကိုညှိနှိုင်းနိုင်ခဲ့တာပါအပိုင်းသုံးဒီမိုကရေစီနဲ့ဖက်ဒရယ်တိဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်မှာဆွေးနွေးချက်၈ချက်အနက်က၅ချက်ကိုညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်။ညီလာခံပြီးဆုံးပြီးနောက်ပိုင်းဆက်လက်ဆွေးနွေးဖို့ကြံရှိနေတဲ့အချက်တွေထဲမှာတော့အပိုင်းနှစ်ပါလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုဆိုတာနဲ့အပိုင်းသုံးပါပြည်내နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲဖို့ဆိုတာတွေပါဝင်ပါတယ်။ဒီအချက်တွေနဲ့ပတ်သက်ပြီးလက်ရှိဆွေးနွေးထားချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေးကအခုလိုပြောပါတယ
်။ NCA လမ်းပြမြို့မှာကျွန်တော်တို့ပါတယ်။လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဟိုညှိနှိုင်းဆွေးနွေးမယ်။ကျူတင်ဆောင်ရွက်ဖွဲ့ရတွေဆောင်ရွက်မယ်။နောက်ချက်ကတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းနဲ့ပတ်သက်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်ကြတာပါမယ်ဆိုအဆင့်နှစ်ဆင့်ပါ။အဲ့ဒီအဆင့်နှစ်ဆင့်အတိုင်းကျွန်တော်တို့ကတော့လက်ခံတယ်။ဒါပေမဲ့အသေးစိတ်ကိုဆက်သွားဖို့လိုတယ်။အခုကလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာလက်ခံတယ်ခုနပြောတဲ့ညှိနှိုင်းဆွေးနွေးခြင်းနဲ့ကြိုတင်ဆောင်ရွက်ဖွဲ့ရများဆောင်ရွက်ခြင်းဆိုတဲ့အထိရောက်သွားပြီ။အောက်ကအသေးစိတ်သွားမယ့်ဟာကျွန်တော်တို့ဆက်ဆွေးနွေးဖို့လိုနေတယ်။အဲအဲ့ဒါတော့ဇယားနေ့ထက်မှရောက်သွားတယ်။ဇယားနေ့ထက်မှဆိုဆက်ဆွေးနွေးရမယ့်အပိုင်းတွေကကျွန်တော်ထားခဲ့တယ်။ဒါပေမဲ့ခေါင်းစဉ်တစ်ခုတော့သဘောတူသွားပြီပေါ့နော်
။ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲရမှာဘသူကရေးဆွဲမလဲ၊ဘလို့အတီးပြုမလဲ။နောက်ပြည်တော်စုနဲ့ပြည်နယ်ဘလို့အာဏာခွဲဝေမလဲ။ပြည်နယ်နဲ့ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကန့်ညီမှုရှိမရှိကိုဘယ်လိုသုံးသပ်မလဲစတဲ့အသေးစိတ်အချက်တွေကိုအချိန်ယူဆွေးနွေးဖို့လိုအပ်တာကြောင့်နောက်တက်လာမဲ့အစိုးရနဲ့ဆက်လက်ဆွေးနွေးဖို့ချန်လတ်ထားခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောကြားပါတယ်လက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲကရရှိတဲ့အချက်တွေကိုတော့ဒီကနေ့ကျင်းပမဲ့ JICM ခေါ် NCA အပြည့်ရစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာအတည်ပြုမှာဖြစ်ပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတော့ဒီလ19ရက်ကနေ21ရက်အထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကျတာပရင်းနေနေနဲ့ခင်ပြွေးမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတော့ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီခေါင်းဆောင်ပိုင်းအပါအဝင်ရခိုင်လူထုကျန်းမာရေးလှုပ်သားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ ALP ပါတီကမနေ့ဗုဒ္ဓဘူးနေ့ကတောင်းဆိုလိုက်တဲ့အကြောင်းနှားဆင်ရမှာပါ။အခုလိုရခိုင်အဖွဲ့ချင်းချင်းပြန်ပေးဆွဲခေါ်ဆောင်သွားတဲ့လုပ်ရဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ AA အဖွဲ့ဘက်ကတရားဝင်သတင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးရှင်။ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာ AA ရခိုင်လက်နက်ကိုင်အဖွဲ့လိုယူဆရသူတွေရဲ့ဖမ်းဆီးခေါ်ဆောင်မှုခံရတဲ့အဖြစ်အပျက်တွေတဖြည်းဖြည်းများလာနေချိန်မှာပုံနှချွန်းဒေတာမှာရှိနေတဲ့ ALP တွဲဘက်အတွေ့အမှုတစ်ခိုင်အောင်စိုးတန်းအပါဝင်ဆက်ဆံရေးယုံဝန်တန်းခိုင်ထင်းနဲ့ရခိုင်လူထုကျန်းမာရေးလုပ်သားအဖွဲ့ဝင်၃ဦးကိုဩဂုတ်လ၁၀ရက်နေ့ကမေးမြန်းစရာရှိလို့ဆိုပြီး AA အဖွဲ့ဝင်တို့ခေါ်ဆောင်သွားခဲ့ကြောင်း ALP ပါတီပြောခွင့်ရဗိုလ်မှူးကြီးခိုင်စောများက VOA ကိုပြောပါတယ်
။ကျွန်တော်တို့အတွင်းရုံကသူ့ရဲ့အင်ကအဲ့ဒီမှာပဲအဲ့ဒီပုံနှောင်းရောမျိုးနဲ့အဲမြောက်ကြီးဘာနာမှာသူ့အင်ရှိရဲ့ဆရာမသူ့အင်ရှိသောကကျွန်တော်တို့ရေးဖို့တွေနဲ့ဆေးမှုတွေကိုသူကအဲ့ဒီကိုခေါ်တယ်ခေါ်တော့ကကျွန်တော်ဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ပါတီကဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ဒုစရဥစည်းချုပ်လည်းပါတော့အဲ့ဒီမှာအတွင်းရုံနဲ့တွေ့တယ်တွေ့ပြီးအဲ့ဒီမှာသမစကားပြောကြတယ်ပြောပြီးရထမရပါတယ်စားပြီးလို့ရှိရင်သူတို့ကညနေပိုင်းကွန်းမရှိပြီးကွန်းဝေဖို့ထွက်တော့တော့ကအဲ့ဒီမှာအကွင့်မှာပေါ့အကောင်လည်းအကွင့်မှာနေပြီးသားဆိုင်ကအက်စီဒန့်ဖြစ်ပြီးအဲ့ဒီမှာရေဖို့တရားကတော့တန်ရသွားတယ်တရားကတော့ဆုံးသွားတယ်ကျွန်တော်တို့ကအဲ့ဒီရေးဖို့ကိုတည်တော့တဲ့ရေးဖို့ကိုတကြဖို့အတွက်ရွာသားတွေကိုကျွန်တော်တို့ကအကူအညီတောက်တယ်အဲ့ဒီကရွာကအုပ်ချုပ်ရေးမှုကိုအကူအညီတောက်တော့ကရွာကအုပ်ချုပ်ရေးမှုကရပါတယ်ဒီနေရာမှာပဲတကြလို့ရှိနေလေအဆင်ပြေပါတယ်ဆိုပြီးရွာအုပ်ချုပ်ရေးမှုကပြောလို့ကျွန်တော်တို့ခေါင်းဆောင်တွေကကျွန်တော်တို့ကိုအကြောက်ကြတော့ကကျွန်တော်တို့ကိုယ်တိုင်ပဲအဲ့ဒီနေရာကိုသွားလိုက်တယ်သွားပြီးကျွန်တော်ရေးဖို့တွေကအဲ့ဒီမှာတန်းကြလိုက်တယ်တန်းကြလို့ကျွန်တော်တို့တကြလို့ပြီးလို့ကျွန်တော်ပြန်လာတော့ကဟုတ်မှနောက်မှကြံသေးတဲ့အတွင်းရေးမှုရယ်နောက်ပြီးရေးဖို့တချို့ရသူတို့ကသူတို့ကဖက်စီခေါ်တော့တယ်လို့ကျွန်တော်တို့အဲ့လိုသိရနေဆရာမအ
ေးအေးဖက်စီခေါ်ဆောင်သွားတယ်ဆိုတာဟိုအသေးချာဘာကြောင့်သိရလဲ
ဟုတ်ကဲ့သိရတယ်ဆရာမဘာဖြစ်လို့လဲဆိုလဲလို့ရှိရင်ကျွန်တော်တို့အတုပရှာတဲ့နေရာအထိစကြတဲ့နေရာအထိသူတို့ရေးဖို့တရားကပါတယ်ဆရာမကျွန်တော်တွေ့လိုက်တယ်သူတို့အဲ့ဒီရှင်ကဘာမှမလုပ်ဘူးကျွန်တော်တို့ကိုအဲ့ကျွန်တော်ပြန်လို့လေလာတယ်လာပြီးမှပဲကျွန်တော်အဲ့ဒီအတူတူအကုန်လုံးပြန်လာရတယ်ပြန်လာပြီးကျွန်တော်အတွင်းရင်မုံအိမ်ကိုရောက်တယ်ရောက်ပြီးကျွန်တော်အတွင်းရင်မုံကတော့အဲ့ဒီမှာကြံခဲ့တယ်ကျွန်တော်ကတော့ကဒီကိုကျွန်တော်ပြန်လာတယ်ပြန်လာတော့ကကျွန်တော်ပြန်လာလူကတော့ဘာမှမဖြစ်ဘူးကြံခဲ့တဲ့လူတွေကိုသူတို့ဖမ်းသွားတယ်လို့ကျွန်တော်သိရတယ်ဆရာမအဲ့တက္ကစီသမားကလည်းသူပြောပါတယ်တက္ကစီသမားကလည်းဖမ်းသွားတဲ့ဥစ္စာအေးအေးပါသူတို့ပေါ်တယ်ကကျွန်တော်အေးအေးမင်းများစိတ်ဆစ်စရာရှိလို့ကျွန်တော်ခေါ်ရပါဆိုပြီးတော့ခေါ်တော့တယ်လို့ပြောတယ်သူကတက္ကစီသမားကလည်း
အဲ့လိုဖန်စီခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ကောဘယ်လိုထင်ပါလဲရှင
့်ဆရာမအဲ့ဒီကိစ္စနဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီတကြိမ်တော့မဟုတ်ပါဘူးနှစ်ကြိမ်သုံးကြိမ်ရှိပါပြီအဲ့လိုသူတို့လုပ်နေတဲ့ဥစ္စာကလည်းအဲ့ဒါကြောင့်ဆရာမလည်းအဲ့ဒါဘာကြောင့်ခေါ်သွားလဲဆိုတော့လို့ရှိရင်သူတို့ပဲသိနေလို့ကျွန်တော်ထင်တယ
်ခုလိုဖန်စီခေါ်ဆောင်သွားတဲ့ပတ်သက်ပြီးအာဏာပိုင်တို့အကြောင်းကြားလာသူတို့လူမျိုးရေးအတွက်ကဘယ်လိုနီးလန်းနေနဲ့ဟိုမှာလှုပ်ဆောင်လို့ရလဲ
ကျွန်တော်က NC လက်မဲ့ထုတ်လိုက်တဲ့ဇာနဲ့ကျွန်တော်ပြည်တွင်းထဲမှာတချို့ရောက်နေတယ်တချို့ကနေဆဲမှာတချို့ရှိရယ်လက်နက်ကိုင်နဲ့တချို့ရှိနေတယ်အခုပြည်တွင်းထဲမှာရှိနေတဲ့လူတွေကိုအခုကသူတို့ကဖမ်းသွားရလေပြည်တွင်းထဲမှာရှိနေဆိုတော့ကအောက်ချုပ်ရေးအာဏာကအစိုးရလက်ထက်မှာပြီးရှိတယ်ဆရာမအဲ့ဒီအစိုးရလက်အောက်ချုပ်တဲ့နေရာထဲမှာကျွန်တော်တနက်မကြိုက်ပြည်နေတဲ့လူကိုဖမ်းသွားလို့ရှိရတော့ကအစိုးရနဲ့တက်မတော်မှာတော့တာဝန်ရှိရလို့တော့ပြောလို့ရတော့ဆရာမရယ်ဟောအဲ့အကြောက်တော့ကြောက်ထောက်ပြီဆရာမရယ်သူတို့ကလည်းတက်မတော်ကိုလေ
သူတို့အားလုံးကိုအမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုကြောင်းလဲပုံမှုကြီးခိုင်စောများကပြောပါတယ်အေးအဖွဲ့ရဲ့ဖန်စီခေါ်ဆောင်သွားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ VOA ကအေးအဖွဲ့တာဝန်ရှိသူတွေကိုအကြိမ်ကြိမ်စ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး ALP ရခိုင်ပြည်လွတ်မြောက်ရေးပါတီဟာအရင်ကလက်နက်ကိုင်အဖွဲ့အနေနဲ့နေဆက်မှာအခြေစိုက်လှုပ်ရှားခဲ့ပြီး2015မှာ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးပြည်ရင်းကို2012ခုနှစ်ခရဲကဝင်ရောက်လာခဲ့တာပါဒါပေမဲ့လက်ရှိ ALP တပ်ဖွဲ့တချို့ကတော့အိန္ဒိယနဲ့ထိုင်းနယ်စပ်မှာအခြေစိုက်လှုပ်ရှားနေဆဲရှိပါတယ်ရှင်
ရခိုင်ပြည်နယ်လက်နက်ကင်ပြည်ပခါတွေကြောင့်ဒန်းရှောင်နေရတဲ့ဒုက္ခသည်တွေကြောင့်ရာသီတုတ်ကွဲကုဆတ်သူတွေများနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်ကမြတ်တန်ဆောင်ဆညင်ဝါတောင်ကင်ကြီးစင်ပေါ်ကိုင်းနဲ့ရက်ချောင်းစစ်ချောင်းစခန်းတွေမှာခလိငယ်အပါအဝင်ရာသီတုတ်ကွဲကုဆတ်သူ200ကျော်ရှိနေတယ်လို့အကူအညီပေးရေးအဖွဲ့လုပ်ငန်းမှဦးဆောင်နေတဲ့မြတ်တန်ဆောင်ဆရာတော်ကမိတ်ကြပါတယ်ဒီအထက်မှာခလေးငယ်ကတဝက်လောက်ပါနေတယ်လို့လဲဆရာတော်ဥနန္ဒတာရကမိတ်ကြပါဗျ
ada benda ni lah tu, kalau di sini tu kan sah sahaja. Ada lo, tenne bawa ni lada juga ni biro di sisi ni outi, alo tu, ayu itu macam tak kalem ale. Luji ba, kalem ba, kalau kena yasih yang soeng, kalau ye tu ka, kalau bawa ni alo kalem ale. Cawal lagi dah hodai.
Sesiang sekarang mah, ni ya kan kena tu, cuma ye sesiang mu ane le tu, kusah mu tu tu lama gule, siapa ka soye ni bare. Sesiang sekarang mah, ni tanya tu tu upi de, upi tu ngale ya.
ได้ตกกวยลักษณะด้วยขันษาเนี่ยไปมั้ยกูตาปู่อคักแค่ชื่อนี่แหละลูกโซบาเด้อะชะก็ตาล่ะวะกระชั้นลักษณะขนาดตะโกลงาถุงเลยจ่ายได้ไกลเกเสียราชีตัวอยู่ชาวอะไรก็บางเจ้าชื่อไปแล้วโทษชื่อโทษเล่นดีเลยแกจังเราก็อคักแค่ก็ชื่อบาเด้ชื่อก็ต้องมาเป็นบัสเซนบาดิชาบิตัวอะไร
ยังไงบีเนี่ยพี่ตู่จะมาเยอุซีธนาการอเสี่ยงสักครั้งด้วยมาแต่ปรากฏในใจจะมาเยสาวชาวหมู่เป็นเนี่ยบีเปลี่ยนทางเนี่ยย้อนการลักษณะด้วยการสายยาเดินส่วนยิ่งจะมาเยธนาการมาพิมพ์ในเตรียมปูผู้ยงจ้าทาร์เรลุเปียวบาร์เร่ตาเป็นแม่เลยยาดีตกเว็บพี่ป้อมหมู่เนี่ยประเดี๋ยวติดใจจะเฉลี่ยมิวดอมไม่ใช่บุรุษเลยและถ้ายงจ้าเยหมู่ต้าตาโซเวนปังกับเปียวบาร์เร่ยังดีตกรูปบอลเลยจันทร์เราบอกอยู่ว่าดังนั้นเลย คุณเอาลูกพิมพ์แทนเนี่ยเอาเสียงแต่เสียงมันดูเรื่องอะไรตลอดจนเราได้ยุติมาติดกันโอ้ก็มีนาฬิกาแบบเป็นมีเดียแบบเป็นเมลูกค้ามาจนเราแบบพิจิตรมาติดกันยังไงบีเนี่ยมาและนักการบริการเรื่องเจ้าเนี่ยสุขวัตถุเป็นเนี่ยดูนัดแต่งจอชีเรลุเดต้าขันกุญย์เปียเพื่อตะคุพิเตยังไงแต่ยังได้มีหน่วยสื่อเสียงอาอิสิกาขันมันทาร์บาร์เลยกระเป๋าจะมาเยี่ยมพอยตบลูเอชโอการ์โรมีมาในงานมาส่วนล่างกันเนี่ยสเต็มบาร์ลาโมยาด
ดีกาล่ามายาดีตกเว็บพี่บอลเลยสิบีย้อนการเปลี่ยนทางเด็กค่ะแต่สมบัติที่จงเลี้ยงชีวิตลูกเลี้ยงพ่อสุดท้ายไปเลยสิรู้สารบีกับมีอะไรทำอะไรได้พบเจอในยามมีมานั่งจังสมบัติชั่วครูมุ่ยอาบอมเจ็ดทุนบีกูมุ่งสินเสน่ห์ดูพบเจอลูกอะไรเจ้าจะสันตาวะ สิ่งนี้อุบัติเหตุพวกนี้เลยลูกสุดท้ายเราต้องมีเด็กจำได้ยังกิสซาเรื่องนี้มาสุยาสุนันสิสมิสเรื่องของสิ่งนี้นี่คือเอเชียรับยุกยูนิชินิตาเยเรสฮังบาโกลูกพี่พี่อยากเลี้ยงเนี่ยนี่มาถ่ายเนื้อจำมาเตยดูเอ็ดดอลลาร์สามสิบสองล้านดอลลาร์มิวสิสซีมังเองฮะสักเรื่องอันนี้พอจะสิลากันว่าเลยฮังกงมาไม่กุนเนี่ยย้ายไปอินเตอร์เนชั่นแนลโฮลดิ้งกรุ๊ปฮะสุดท้ายก็ล้มดัดยันเสร็จเจอเลย ช่วยกูโกมยุติสิมังเงินกูบางทีสิ่งอะไรเป็นแค่เนี่ยพิลล์นี้บีที่สิมังเงินเนี่ยสักการะสิ่งนี้เองอะสิมังเงินเนี่ยตะคุบเชื่อคุณพี่จะยาสิเกล้าพิจารณาลุยไปเลยที่มีที่มาคือสิ่งนู้นลังกุซายุบบางอย่างมีอะไรสัตย์เป็นพ่อพ่อลากันเลยลุยมันจะมาสาบีเดี๋ยวถ้ามีอะไรก็ยิ่งจะว่าเลยที่ลังกุซายุนี่ฮะที่เกล้าที่อยู่ปีนั้นเคมบอดีอะมังทุกขังยาลังกุซาจะมาเรียดว่าออนไลน์สั่งเลยก็จะนั่งยานี่ยาเรียบเชื่อแล้วเลยไอ้มีอะไรกูก็มี data ကနေဟာတစုံတရာအကျိုးအမြတ်များရှိဘူးလို့လည်းရေးထားပါတယ်။ PRT website မှာတော့ဒီစီမံကိန်းဟာတရုတ်ရဲ့ Belt and Road ကိုကမ္ဘာလမ်းစီမံကိန်းနဲ့ဆက်ဆက်နေတယ်လို့ဖော်ပြထားပါတယ်။သို့တော်လည်းပဲတရုတ်အစိုးရကတော့ဒီစီမံကိန်းဟာသူတို့နဲ့မပတ်သက်ကြောင်းမြန်မာနိုင်ငံဆရာတရုတ်ဆံမကြီးမကြသေးခင်ကဗိုလ်ချုပ်မကြီးမင်းအောင်ဟန်နဲ့တွေ့ဆုံစဉ်ပြောခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ဒီစီမံကိန်းဟာခွင့်ပြုချက်ကိုကျော်လွန်ပြီးလုပ်နေရဲဆိုတာပြည်ရဲ့လာရုံက Frontier Sen ပြုလုပ်ခဲ့တဲ့အင်တာဗျူးမှာယာတိကိုစလေကဝန်ခံထားပါတယ်။လောလောဆယ်မှာလည်းဒီစီမံကိန်းတည်ဆောက်မှုတွေကိုရပ်ဆိုင်းထားပြီးမြန်မာယင်းညွန့်နှံမှုကော်မရှင်စီကနောက်ထပ်ခွင့်ပြုချက်စောင့်နေတယ်လို့ပြောကြောင်းဖော်ပြပါတယ်။ရွှေကုတ်ကဟာတရင်သဘုံတွေရဲ့ဒေသအပြည့်ခတ်ရဆက်တဲ့နယ်မြေမှာရှိနေတဲ့အတွက်ယာတိကုမ္ပဏီအနေနဲ့စီကံစီမင်းတွေကိုဆောင်ထွက်ဖို့ဖြစ်နိုင်နေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဒီယာတီနဲ့လက်တွဲလုပ်ကင်မဲ့မြန်မာပါတနာကုမ္ပဏီတခုဟာလည်းမြန်မာစစ်တပ်နဲ့ဆက်ဆံနေပါတယ်။စီးပွားရေးအကျိုးအများအမှတ်ခံချက်ရရှိရေးဟာအပြစ်ခတ်ရဆက်ရေးရဲ့သဘောတူညီချက်ထဲမှာပါဝင်နေတယ်လို့မြန်မာစစ်တပ်ဘက်ကပြောတဲ့အကြောင်းလည်းဖော်ပြပါတယ်။ဒါပေမဲ့ဒီရွှေကုတ်ကိုစီမံကိန်းအပေါ်ပြည်သူလူထုရဲ့အဆိုးမြင်နေတဲ့အယူအဆကအစိုးရကိုဝန်ဆက်စေဖို့ဖိအားပေးနေခြင်းဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတစ်ချိန်လုံးကဗေဟန်ဗနာနဲ့အာနာရှင်အတ္တမအရင်ရှင်စနစ်ထွန်းကနေခဲ့တယ်လို့သမီးကပြောထားသလိုဒီနေ့တိုင်းလည်းပဲအဲ့လိုဖြစ်နေပြီတရားဇတနဲ့အင်ချမ်းကြီးလုပ်ငန်းတို့သဘုံတွေဒါမှမဟုတ်စစ်တပ်နဲ့ဒါနိုင်ငံရေးအဆက်အနွယ်ကောင်းတဲ့လူတွေသတိတွေကထုတ်ကင်ထားစေဖြစ်တယ်လို့ရထားပါတယ်ဥပဒေကိုလိုက်နာမှုပြက်ပြားလေလေနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအနေနဲ့သင့်လျော်တဲ့မြမပြည်တွင်ပါတနာတွေကိုဆ ਾਇ ရခက်ခဲလေဖြစ်ပြီး နိုင်ငံတကာရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ဖို့အတွက်ဆိုရင်စီမင်းဥပဒေကိုပုံမခိုင်မအောင်မလွဲ့မစေလှုပ်ဆောင်ရမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
ကျွန်တော်ကတော့မျိုးစစ်ဆက်မှာအခုဆက်ပြီးတင်ပြမှာကတော့ What's behind mainland Southeast Asia's surprising success against COVID-19 အရှေ့တောင်အာရှနိုင်ငံတွေရဲ့ COVID-19 ကပ်ရောဂါကာကွယ်ရမှာအံ့ဩဖွယ်ရအောင်မြင်မှုတွေရရှိနေတဲ့နောက်ကွယ်မှာဘာတွေရှိနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Joshua Kalansen ရေးသားထားတဲ့ဆောင်းမကိုကောက်နှုတ်တင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံကလည်းပြီးအရှေ့တောင်အာရှကကျန်တဲ့၅နိုင်ငံကအာရှပစိဖိတ်ဒေသမှာအဆင်ရဲဆုံးနိုင်ငံတွေဖြစ်ကြပါတယ်။မြန်မာအပါအဝင်ဒီနိုင်ငံတွေဟာနိုင်ငံရေးအစိုးရပိုင်းမှာခြေကျော်လက်ချော်ပြမှုတွေရှိပေမဲ့ COVID-19 ကပ်ရောဂါကိုကာကွယ်နိုင်ခဲ့ပြီးဖွံ့ဖြိုးတဲ့နိုင်ငံဖြစ်တဲ့ American ပြည်အောင်စုထက်တောင်ရောဂါကာကွယ်ရေးမှာပုံမထိရောက်စကိုင်းတည်နိုင်ခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ VN နိုင်ငံမှာလူပေါင်း95သန်းလောက်နေထိုင်ကြပြီးတိုင်းနယ်နယ်အထိသေဆုံးသူမဆိုးလောက်ပဲတိုးလာပြီးရောဂါကူးစက်မှုကတော့984ယောက်ပဲရှိပါတယ်။လူဦးရေတန်း90လောက်နေတဲ့ထိုင်းနိုင်ငံမှာသတင်းပတ်တွေနဲ့ချိန်ပြီးလူမှုအတိုင်းဝန်ကြားကူးစက်မှုမရှိပဲကူးစက်သူစုစုပေါင်း3300ရှိပါတယ်။မြို့တော်ဘန်ကောက်နဲ့နိုင်ငံရဲ့တခြားဒေသတွေမှာလူအများစုကပုံမှန်ပြန်ဖြစ်လာကြပါတယ်။အမေရိကန်ကလူပေါင်း22သန်းလောက်နေတဲ့ Florida နဲ့ရှင်ချင်း Florida မှာပြင်းပြနေစဉ်ကူးစက်မှုအသစ်6600လောက်ရှိတယ်လို့ဆောင်းမမှာကူးကားဖော်ပြထားပါတယ်။တချိန်တည်းမှာပဲကမ္ဘောဒီးယားမှာကူးစက်မှုပေါင်း200လောက်ရှိပြီးအမေရိကန်ကခီးသွားတွေကိုလက်ခံနေတဲ့အတွက်ဒါဟာနိုင်ငံတချို့သာပြုလုပ်နိုင်တဲ့စဉ်းစားမှုမျိုးဖြစ်ပါတယ်။လာအိုမှာအတူပြုကူးစက်သူ20သာရှိပြီးမြန်မာနိုင်ငံတို့မှာယောဂကူးစက်သူ360ရှိပါတယ်။အမှန်တကယ်ကူးစက်ခံရသူရေတော့ကဒီထက်များနိုင်ပေမဲ့သူတို့ရဲ့စန်းစားမှုကကမ္ဘာပေါ်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးမှာအခြေအနေကောင်းတဲ့နိုင်ငံတွေအဖြစ်ရပ်တည်နေတာပါ။တောင်ပိုင်းပင်လယ်တွင်အိန္ဒိချင်းနိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကတော့ယောဂကူးစက်မှုတွေကြောင့်ဒုက္ခရောက်နေကြရတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။VN နိုင်ငံကကိုဗစ် -19 ကပ်ရောဂါကိုနယ်နိမိတ်တွေပိတ်ပစ်တာအသွားအလာကန့်သတ်တာနဲ့အများပြည်သူအတွက်ကျန်းမာရေးအစီအစဉ်တွေပြုလုပ်ပြီးတုံ့ပြန်ခဲ့ပြီးမြန်မာ၊ထိုင်း၊ကမ္ဘောဒီးယားတို့ကဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံကခီးသွားလာမှုအားလုံးကိုရပ်ပစ်လိုက်တယ်လို့ဆောင်းမမှာကူးကားဖော်ပြထားပါတယ်။ရန်ကုန်ဘန်ကောက်နဲ့ဟိုချီမင်းလိုလူနေထူထပ်တဲ့နေရာမှာယောဂထိုင်ချုံနိုင်တာဟာတုံ့ပြန်တဲ့မူဝါဒကြောင့်ဖြစ်တယ်လို့အရင်ကဖြစ်ခဲ့မှုတဲ့ SARS လိုယောဂမျိုးကိုကူးစက်မှုတန်ခံနိုင်ရရှိတာကြောင့်လည်းဖြစ်နိုင်တယ်လို့ဆောင်းမရှင်ကသုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ www.worldpoliticsreview.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘုဆလနှာစင်ညမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလမ်းမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်တို့မှာရင်းနေတယ်လို့သိရပါတယ်။ဆိုတော့တခြားစင်တွေရောမှန်ကန်မှုရှိပါရဲ့လား။အထူးသဖြင့်အုတ်ချုပ်ရေးရန်တရားဆိုင်ရာမူဝါဒတွေကိုချမှတ်တဲ့နေရာမှာတိကျမှန်ကန်တဲ့စင်စရာတွေပေါ်အခြေခံပြီးချမှတ်နိုင်ပါရဲ့လား။မြန်မာနိုင်ငံအုတ်ချုပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအကြံပေးအဖွဲ့ဝင်သူဖြစ်တဲ့ဒေါက်တာတင်မောင်ဇန်းနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါရစေ။ကျောက်ဒီမန္တလေးမြန်မာနိုင်ငံမှာအခုလောလောဆယ်ဒီမိုကရေစီနဲ့အတူဆုံးဆိုလို့ရွေးကောက်ပွဲလို့ပြောရပါရင်မယ်ဒါတော့မှ95ရာခိုင်နှုန်းပဲမဲ့ပေးခွင့်ရတာဆိုတော့ဒီရွေးကောက်ပွဲမှာတောင်မှမက်ဆင်းမှန်မှန်ကန်ကန်မရှိဘူးဆိုရင်မက်ဆင်းမှမပါတဲ့လူရဲ့ဒီမိုကရေစီကမဲ့ပေးခွင့်ဆုံးဆုံးနိုင်တဲ့အခြေအနေရှိနေရောဆရာ
မက်ဆင်းကတော့အရေးကြီးရပါတော့ဆရာခုနပြောခဲ့သလိုပဲ2008ဖွဲ့စည်းပုံအရာစစ်တပ်က20ငါရခိုင်တို့ယူထားတဲ့အတွက်ကြောင့်ရွေးချယ်တဲ့တရားပါလူမှုဆန္ဒအပြည့်စုံကိုစားမပြုနိုင်တဲ့အပြင်လူမှုကိုကိုစားမပြုတဲ့အများစုကိုကိုစားမပြုတဲ့အစိုးရလည်းတက်ဖြစ်နိုင်ပါတယ်။ဒါကြောင့်မို့မဲခြင်းအရေးကြီးတယ်မဲပေးတာအရေးကြီးပါတယ
်။ဆိုအနာဘိုင်းတွေကတော့အထူးသဖြင့်နိုင်ငံတော်အတိုင်းပြည်ခံပုဂ္ဂိုလ်ကတော့ဒီကိစ္စကိုအလင်းနဲ့ထားရမယ်ဆိုတော့ပြောတာတွေ့ရပါတယ်။တင်တော်ပထမဆုံးစီဂျင်နာမဲဆနာရှင်တွေကတော့သူတို့ရဲ့မဲတရားဟာဘလောက်အရေးကြီးလဲဆိုတာကိုတံပိုးထားကြတတ်ပါရဲ့လားမြန်မာနိုင်ငံမှာလူအများစုပေါ့ဆရာ
အရေးဘူးရအားဖြင့်တော့မဲပေးရတဲ့အချိန်ရောက်တဲ့အခါကျမှပဲလူတွေကမဲပေးတာကို အလေးနဲ့ထားပြီးဂရုတစိုက်ရှိတတ်ကြပါတယ်အမေရိကန်မှာလည်းပေါ့နော်ဒီတိုင်းမျိုးလို့ကျွန်တော်ထင်တယ်တခြားနေရာတွေမှာလည်းဘဲလာပေးတဲ့လူအရေးဖက်ကိုကြည့်လို့ရှိရင်အများသောအားဖြင့်မြန်မာနိုင်ငံတဲ့နိုင်ငံအများစုကနိုင်နေတာတွေ့ရပါတယ်ဒါကြောင့်မြန်မာပြည်သူလူထုကတခြားကမ္ဘာပေါ်မှာရှိတဲ့တခြားပြည်သူတွေနဲ့ရှင်းလိုက်လို့ရှိရင်မဲပေးဖို့အသီးစိတ်တက်နိုင်တယ်လို့တော့ပြောလို့မရဘူးလို့ကျွန်တော်ထင်တယ်ဒီချိန်မှာနည်းနည်းအလန်းကွာဝေးနေတဲ့ချိန်မှာအတူကြီးနည်းနည်းအေးတဲ့သဘောပဲဖြစ်လိုက်ပဲထင်တယ်
။ဒီဘက်နိုင်ငံတွေမှာကတော့ဒီမိုကရေစီနဲ့နေသားကြနေပြီးမဲပေးလည်းပဲဒီမိုကရေစီပဲအိတ်ထူတာလည်းမဟုတ်ဘူးဆိုတော့တချို့ကတော့စိတ်ဝင်စားပဲနေလည်းပဲတိုင်းပြည်အတွက်ဘာမှမထူးရလာဘူးလို့တကယ်ဘူးဒေါ်နယ်ထရမ့်နဲ့ပတ်သက်လာရင်တော့သူတို့ပို့ပြီးအလေးနဲ့ထားပြီးစဉ်းစားကြမယ်ထင်ပါတယ်ဒီမှာ။ဆိုတော့မြန်မာပြည်သူတွေကိုကျွန်တော်စဉ်းစားမိတာကတိတ်တက်ကြွရဲဆိုတာအာဏာရှင်လက်အောက်မှာနေခဲ့ရတာကတော့ဒီမိုကရေစီကိုရမှဖြစ်မယ်ဆိုတဲ့စိတ်ဓာတ်လူတိုင်းက definition ပြင်မှုတွေခံစားနေရတော့ဒီစိတ်ဓာတ်နဲ့ပြင်ပြခဲ့တယ်ဆိုအခုဒီမိုကရေစီအစိုးရလက်ထက်ကိုရောက်လာတဲ့အခါမှာငါတို့မဲပေးခဲ့တဲ့လောက်လဲစိတ်လဲထင်တဲ့လောက်လဲပဲတည်တည်သာသာကြီးမပြောင်းလဲလာဘူးအခုတခါမဲပေးရင်လည်းပဲသိထုမှမဟုတ်ဘူးဆိုပြီးတော့ခပ်ပေါ်ပေါ်များသဘောထားကြသလားအဲ့ဒါကိုကျွန်တော်စူးစမ်းမိရပါ
မဲပေးတဲ့အချိန်ကာလရောက်ရင်တော့လှုပ်လှုပ်ရှားရှားတက်တက်ရှားရှားရှိတတ်တယ်လို့ကျွန်တော်ကတော့အဲပြီးခဲ့တဲ့တွေ့ကြုံရတာလေးတွေရဆိုရင်တော့အဲ့ဒီလိုထင်ပါတယ်3-4လလောက်ဝေးနေသေးတဲ့ချိန်မျိုးမှာတော့နည်းနည်းလေးတမန်လူတိုင်းလူတိုင်းအတွက်နည်းနည်းစောနေသေးတယ်လို့ကျွန်တော်ထင်တယ
်ဆရာကတော့ပို့ပြီးကြည့်မယ်အုတ်ချုပ်ရင်းနဲ့ပတ်သက်ပြီးတော့စဉ်းစားရမှန်ကန်မှုမစင်းတော့မှမှားရနေတယ်ဆိုရင်အုတ်ချုပ်ရင်းနဲ့ပတ်သက်ပြီးတော့စဉ်းစားရတွေဟာလည်းပဲသိအရေးကြီးမယ်ထင်ပါတယ်အထူးသဖြင့်စီမံကိန်းတွေချမှတ်တဲ့ကိစ္စမှာဆိုတော့ပထမဦးဆုံးလွှမ်းခြုံပြောဖို့ကမြန်မာနိုင်ငံရဲ့အုတ်ချုပ်ရည်ရန်ရာတွေဟာစီမံကိန်းမူဝါဒချမှတ်တဲ့နေရာမှာမှန်ကန်တည်ရတဲ့စည်းရင်းတွေကိုအခြေပြုပြီးချမှတ်နိုင်တယ်လို့သုံးသပ်မိပါလားအ
ဲပထမစည်းရင်းကိုအခြေပြုရမယ်လို့စဉ်းစားတာမျိုးတော့အားနည်းနေသေးသလားလို့ကျွန်တော်ကတော့အဲ့ဒီလိုထင်တယ်ဒါကအပေါ်ကလည်းကြားတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့စေဆိုးရခကြီးတစ်လျှောက်လုံးမှာအောက်ခြေဒီစည်ရင်းတရားတွေကိုခံရတဲ့ဝန်ထမ်းတွေနဲ့စကားပြောကြည့်တဲ့အခါမှာအချက်လက်နဲ့ပတ်သက်လို့ရှိရင်နှစ်မျိုးရှိတယ်လို့ပြောတယ်။တစ်ခုကတော့သူတို့က ground data ပေါ့နော်။ရေးပြအချက်လက်နောက်တစ်ခုကတော့ GDP data ဆိုပြီးသူတို့ကဒီလိုခွဲပြီးပြောပါတယ်။ GDP data ဆိုတာကတော့စေဆိုးရကသူလိုချင်တဲ့ GDP ဖြစ်အောင်လို့အောက်ကအချက်လက်တွေကိုပြင်ပေးရတာပါ။ဒါကြောင့်မို့လို့တကယ်တရားဝင်မှတ်တမ်းတင်ရပြီဆိုတဲ့အခါတိုင်းမှာအဲ့ဒီ GDP data ဖြစ်အောင်လုပ်ထားတဲ့လူလုံးတဲ့အချက်လက်တွေကိုပဲမှတ်တမ်းတင်ရပါတယ်။မြေပြင်အချက်လက်တွေကိုမှတ်တမ်းမတင်ရပါဘူး။ဒါကလွားကောင်ရေးပြိဿံကောင်ရေးမှတ်တမ်းတင်တဲ့ဝင်းမြူဌာနလိုကအစပြီးဌာနတိုင်းကအဲ့ဒီသဘောလုပ်ကြရပါတယ်။လုပ်ကြတဲ့အခါမှာလည်းဒီအချက်လက်တွေကိုအားပြုအားထားပြီးဘူဝါဒချမှတ်တယ်ဆိုတဲ့အလေးထားကလည်းမရှိပါဘူးအပေါ်ကလိုတဲ့အချိန်တည်းမှာအချက်လက်ကိုကောက်ပြီးတောင်းတဲ့သဘောမျိုးပါနောက်ပြီးတော့အချက်လက်တွေကိုတည်တည်ချာချာစုဆောင်ထိမ့်သိမ်းမှန်ကန်အောင်ဖတ်တို့ရမယ်စနစ်အဲ့ဒီအတွေ့အထောက်အကူပြုတဲ့လုပ်ငန်းပေါဝင်ခြင်းဥပမာဆိုပါတော့အခုမဲစင်းမှာရက်ွက်ကြေးရွာပြည်မှုတွေစည်ရည်တွေကိုဒီကိုအားထားရတယ်ဆိုရင်အဲ့ဒီစည်ရည်မှာသွားစီလာစီဟာဘာရှင်မအစိုးရကထောက်ပံ့ထားတာရှိပါဘူးရွေးကောက်တင်မြောက်ပွဲအတွက်ကုန်ကျတဲ့ဘတ်ဂျက်ကြီးတစ်ခုလုံးကတကယ်ဒီပြည်မှာစည်ရင်းကောက်ရတဲ့ထွေထွေအုပ်ချုပ်ရေးဌာနကတရားတစ်ချက်မှမပါပါဘူးစဉ်းစားတဲ့အခါမှာလည်းစည်ရည်တွေကိုဘယ်လိုကောက်လဲရွေးကောက်ပွဲမှာဘယ်လိုထိန်းသိမ်းမလဲဘယ်လိုစနစ်နဲ့သွားမလဲဆိုတဲ့စဉ်းစားပုံဖြီကောရွေးကောက်ပွဲကောင်းချင်မှာရှိခဲ့ရလား
မြန်မာနိုင်ငံမှာရွေးကောက်ပွဲစလုပ်မယ်ဆိုတော့ဩစတြေးလျအကူအညီပေးမယ်မဲယုံနေပါ냐အကုန်လုံးပေါ်လေရွေးကောက်ပွဲအစီအပြေဟုတ်တဲ့အကူအညီပေးမယ်ဆိုပြီးတော့သူတို့ပြောခဲ့တာကြားခဲ့ရပါတယ်ပေးလဲပေးခဲ့တယ်ထင်ပါတယ်အဲ့ဒီအချိန်မှာနိုင်ငံတကာကျွမ်းကျင်သူတွေကဒီကိစ္စကိုထည့်ပြီးတော့သူတို့အကူအညီမပေးခဲ့ရဘူးလားခင်ဗျအဲ့ဒါလေးအချင်းအချင်းရော
ဟိုကျွန်တော်ရွေးကောက်ပွဲကောင်းချင်နဲ့တိတ်ပြီးတော့ထိတွေ့နေတဲ့အတွေ့အကြုံမလို့တိတ်တော့မသိဘူးဒါပေမဲ့ဒီကရေ95ရွေးကောက်ပွဲမှာတော့ဒီစည်ရင်းသွင်းတဲ့အခါမှာ software တွေထိခီသွင်းတဲ့အတွက်အကူအညီပေးခဲ့တာတွေရှိပါတယ် software ဘိုင်းပေါ့နော်စည်ရင်းကောက်ယူတဲ့ထိတော့နိုင်ငံတကာကအကူအညီပေးတာမျိုးရှိခဲ့တယ်လို့ကျွန်တော်တော့မကြားမိဘူးပေါ့နော်ရှိကောင်းရှိခဲ့မယ်ဒါပေမဲ့ကျွန်တော်တော့မသိမကြားမိဘူး အဲ့တော့ budget ဘိုင်းရဟောဘူဝါဒဘိုင်းရဟောကျွန်တော်တို့ရဲ့အုတ်ချုပ်လောက်ကိုင်မုံကတော်တော်ကြီးကိုနောက်ကျနေသလားပေါ့နော်ဒါလေးလည်းစဉ်းစားဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်
အဲ့တော့လဲခြင်းလေးတစ်ခုနဲ့ရွေးကောက်ပွဲတစ်ခုလေးကိုပဲမကြည့်ပဲနဲ့စည်ရစရားတွေနဲ့ဘူဝါဒချမှတ်ဆောင်ရွက်ပုံအဲ့ဒီဘူဝါဒချမှတ်တဲ့အခါမှာဘူဝါဒချမှတ်တာကနိုင်ငံရေးဆရာပုဂ္ဂိုလ်တွေကချမှတ်တယ်နိုင်ငံရေးဆရာတွေပုဂ္ဂိုလ်တွေကလည်းဘူဝါဒကိုစဉ်းစားတဲ့အခါမှာအချက်နဲ့အခင်းချင်းတွေကိုချပြီးစဉ်းစားတဲ့အလေးအထားအဲ့ဒီလိုချက်လက်အခင်းချင်းတွေကိုဘျူရိုကရေစီကပြင်ဆင်ပေးရတဲ့အလေးအထားတော့ဘျူရိုကရေစီကိုနိုင်တာကိုအဲ့ဒီစနစ်တွေရှိရလားပေါ့
ဟုတ်ကဲ့
ဒါတွေကကျွန်တော်ကျန်တဲ့ဒီဆောက်အောင်မဲ့ကိစ္စတွေလို့ကျွန်တော်ထင်တယ
်ဟာကျွန်တော်တခုမေးရုံနဲ့ခင်အဲ့ဒါတင်ရိုစီမာဒီဆိုရှယ်လစ်စီဝါရေးဘာညာလုပ်ခဲ့တာအဲ့ခေတ္တမှာတကယ်တမ်းကမ္ဘာနိုင်ငံတွေမှာကြည့်ရင်ဆိုရှယ်လစ်စီဝါရေးဆိုပလန်အီကော်နမီမားကတ်ကဘယ်လောက်လိုတယ်ဘယ်လောက်ထုတ်မယ်ဆိုတော့တွက်ချက်တာသူတို့ကက်ပီတယ်လစ်အီကော်နမီလို့ဒါဈေးကွက်နဲ့ဝယ်လို့အားနဲ့သူကသူညှိသွားတဲ့သဘောမဟုတ်ဘဲနဲ့အစိုးရကစီမံကိန်းချင်းချပြီးလုပ်ရတယ်လို့ဆိုပါတယ် on paper ကျွန်တော်ဖတ်ပြတာပေါ့လေဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးလုံးဝမလုပ်ခက်လေသလားခင်ဗျာ
ဟိုမြန်မာနိုင်ငံမှာလုပ်ခဲ့တာကတော့လူထုကြုံတွေ့ရတဲ့ပြဿနာကိုဖြေရှင်းစီမံခန့်ခွဲတာမဟုတ်ဘဲနဲ့အထက်လူကြီးကိုဝန်ထမ်းကစီမံခန့်ခွဲရတဲ့စနစ်ဖြစ်နေတယ်အခုလည်းအဲ့ဒီနေရာမှာရွေးကောက်တင်နောက်လိုက်တဲ့ခေါင်းဆောင်တွေတက်လာတယ်ဒါပေမဲ့အဲ့ဒီခေါင်းဆောင်တွေဘလို့ကြိုက်တယ်လဲသူ့အထားပါလဲအဲသူ့ကိုစီမံခန့်ခွဲဖို့အဓိကဝန်ထမ်းဘဝဆိုတာကဥတီရပါလေမဟုတ်လို့ရှိရင်ကျွန်တော်တို့ဝန်ထမ်းတွေပြောစကားကိုဦးကားပြီးပြောရလို့ရှိရင်ညဉ့်ညခံရမှာကိုဝန်ထမ်းကြောက်ပါတယ
်
ညဉ့်ညဘာဖြစ်နိုင်တယ်လဲလို့မေးတဲ့အခါမှာနေတဲ့သူကလုပ်ငန်းအဆင်မပြေတာစပြီးအပြောင်းရွှေ့တွေရာဒူးရတိုက်ခံရတာတွေဖြစ်အများကြီးဖြစ်နိုင်တာပေါ့ဆရာဆိုပြီးပြန်ဖြေကြပါတယ်အဲ့ဒီစနစ်ကြီးကိုပြောင်းဖို့လိုတယ်အဲဒါလည်းသဘာဝကျတယ်ကျွန်တော်တို့ပထမဦးဆုံးရွေးကောက်တင်နောက်ခံရတဲ့အစိုးရဒါတွေကိုပြောင်းလဲဖို့ဆိုတာထက်လက်ရှိရှိနေတဲ့စနစ်နဲ့အသားကြအောင်လက်ရှိဘလူးစနစ်တွေဖြစ်လာဆိုတာကိုသိအောင်အားထုတ်နေရတဲ့အချိန်ဖြစ်တွေ့တကြအောင်ဒါလည်းနားလည်နိုင်ပါတယ်ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးအခုအာဏာမရခဲ့တဲ့တခြားပါတီတွေတက်လာရင်လည်းတော့ငားနေမှာဒီလိုပဲသူကနားလည်အောင်ကြိုးစားရအောင်ပါ
ကျွန်တော်ပြပြမြင်နေရတော့တမန်တော်တပိုင်းစစ်တပိုင်းအစိုးရထွက်သွားတဲ့အခါမှာဌာနဆိုင်ရာတွေမှာအတွင်းဝန် permanent post တွေတမန်တော်ကအရာစီအောင်တွေကိုခန့်ထားခဲ့တယ်ဆိုရက်ကကြလည်းအများကြီးကြားပါတယ်ဆိုတော့ဒီကိစ္စကတော့ဘလောက်အရေးကြီးနေတယ်လဲဒီလိုတိကျမှန်ကန်တဲ့စီရင်စရာနဲ့စောစောကဆရာပြောဆိုအထက်ကြိုက်လူပေးရတဲ့ upward management ကိုအလေးနဲ့ထားနေရတဲ့အဖြစ်မျိုးပဲဆက်လက်ရှိနေတာဟာဒီအတွင်းဝန်တွေခန့်ထားရတဲ့ကိစ္စနဲ့တော့ပတ်သက်မနေဘူးလားဆရာ
တမတော်ငိမ့်စာအရာရှိကြီးတွေပေါ့နော်တမိုးရှိတယ်တမိုးမရှိတာမဟုတ်ဘူးဘာကြောင့်လဲဘာကိုလုပ်မယ်ဆိုတဲ့အထူးတာဝန်ထိပြပြင်းပြပြင်းကျွန်တော်တို့ကပြောနိုင်ရင်ပြနိုင်လို့ရှိရင်သူတို့ဒီဖြစ်အောင်တဲ့ဖော်နိုင်တဲ့အခြေတွေရှိဒါပေမဲ့အထူးတာဝန်ဆိုတာဘလို့အဖြစ်မျိုးလဲကြည်လူကြုံရတာအဖြစ်ရှင်ဘလို့နီးလန်းနေရှိလဲဆိုရှားပေးဖော်ထုတ်တဲ့နေရာမှာတော့လေ့ကျင့်ပေးတာသူတို့လည်းမရှိဘူးအရက်ပဲပညာရေးမှလည်းအင်မတန်အားနည်း
ဆိုတော့ဆရာမျှော်လင့်ပါသလားဘလောက်လောက်ကြာမယ်ထင်ပါလဲ1 minute
အခုလောလောဆယ်မှာထွေထွေအုပ်ချုပ်ရေးပြုပြင်ကြောင်းလဲမှုအောက်မှာတော့ဘူဝါဒ unit ဆိုတာရှိတယ်ဘူဝါဒဆိုတာကအချက်လက်တွေပေါ်မှာအခြေပြုပြီးတော့ချရတာဖြစ်တယ်အကုန်လုံးကမိမိသက်ဆိုင်ရာအချက်လက်တွေကိုဘူဝါဒအထောက်အပံ့ပြုအောင်တိတိကျကျစုဆောင်တဲ့စနစ်ကြီးကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ဖြစ်နိုင်နိုင်မယ်လို့ထင်တယ်
လာမယ့်9နှစ်မှာလား
အခုတည်းကစလို့ရှိရင်ဒီတန်းမှာစလုပ်တယ်လို့သိပေးရတာပေါ့
ဒီမှာ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bami's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ရင်းနှီးငယ်လေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လှုပ်ရှားမှုတွေနေပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်။screen time တွေများလာပြီးကိုလက်လှုပ်ရှားမှုတွေနေပါလာတဲ့အခါရင်းနှီးငယ်လေးတွေရဲ့စိတ်ရှင်လန်းမှုနဲ့ဉာဏ်ရည်တိုးတက်ရေးကိုထိခိုက်လာနိုင်တာကြောင့်ရင်းနှီးပြည်ဝတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုကိုလက်လှုပ်ရှားမှုရရှိအောင်ကူဆိုင်လှုပ်ဆောင်ပေးတဲ့လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပြည်ရာကိုလက်လှုပ်ရှားမှုရှိတာဒီကိုယ်ကာယကျန်းမာရေးရောစိတ်ရှင်လန်းတက်ကြွရေးရောဉာဏ်ရည်တိုးတက်ရေးရောအားလုံးတို့အကျိုးရှိပါ
Smartphone တွေပါဝင် screen ပါတဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ကြမှာသဘောထားအမျိုးမျိုးကွဲလွဲနေကြတာပါရင်းနှီးငယ်လေးတွေကိုအသက်ပနဲ့နှစ်မှာ smartphone ဆပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ် smartphone ပါဝင် screen ပါတဲ့ပစ္စည်းတွေကိုရင်းနှီးငယ်လေးတွေအသက်နှစ်နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်နှစ်နှစ်ပြည့်ပြီလေဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ကလေးအသက်နှစ်နှစ်အောက်မှာscreen time တွေအားလုံးကိုကျွန်တော်တို့ကန့်သက်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen ပါတဲ့เนาะပစ္စည်းတွေကသူတို့ပေးမသုံးသင့်ပါဘူးနှစ်နှစ်အထက်မှာတော့တိုင်းတာတစ်ခုအထိကျွန်တော်တို့ပေးသင့်ပါတယ
်စော်ကစားတာဟာရင်းနှီးငယ်လေးတွေရဲ့ကိုယ်ကာယကျန်းမာရေးနဲ့အုံနောက်ဖွံ့ဖြိုးရေးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကသုံးသပ်ကြတာပါရင်းနှီးငယ်လေးတွေရဲ့အချိန်အားလုံးကိုပညာတင်ညာမှုတစ်မျိုးတည်းအတွက်မကုံဆုံးစေပဲစော်ကစားမှုအတွက်ကိုလည်းအချိန်ပေးသင့်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ်
တန်စီလုံပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်တွေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်တွေမှာသတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပေးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကចောင်းနေစာတွေကျူရှင်နေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရင်ထက်မြက်စီဖို့အတွက်ညာကောင်းစီတဲ့အစားတောက်နဲ့ဆေးဝါးတွေကိုတိုက်ကျွေးကြတာဟာလည်းအလေးချင်းတစ်ခုလို့ဖြစ်နေတာပါ။ညာကောင်းစီတဲ့အစားတောက်နဲ့ဆေးဝါးတွေကိုတိုက်ကျွေးတဲ့ဟာရင်းနှီးကလေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ။
ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးသေးကြတာတခုကတော့ညာရီထက်တဲ့ဆေးတော့မရှိဘူးဗျ။ဒါတော့သေးကြတယ်နော်။ညာကောင်းစီမရှိဘူး။အစာအာဟာရမှာလည်းဒီအာဟာရကညာရီအတွက်ပိုကောင်းတယ်ဆိုတာတော့လည်းပြောလို့မရဘူးပေါ့ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်ဆီဓာတ်နောက်အသီးအနှံတွေနော်နောက်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအာဟာရဘိုင်းကနေပြီးတော့ကလေးတယောက်ရဲ့ညာရီကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးတယောက်ရဲ့ညာရီကိုထောက်ကူပြုနေတဲ့ဒီနေ့ပြောရင်ညာရီကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗ
ျဆရာအာဟာရရွေးချယ်ကြီးမွေးလိုက်လို့ရင်သွေးရည်ညာရီထက်သွားတဲ့ဆရာကိစ္စကိုယုံကြည်မရှိပါဘူးန
ော်ပမာပြီမှာကလေးဥနှုတ်အောင်ရောယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးဥနှုတ်အောင်ရောယောဂါတွေအတွက်အများကြီးကောင်းပါတယ်နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ချွန်းတဲ့သူတွေနဲ့အစိုးအစင်းကနေမှမမွေးပဲနဲ့အိမ်နေမှာပဲမတက်ချွန်းနားမလဲတဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးအုံနောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားသင့်ပါနံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့အုံနောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့စီးတွေကိုတကယ့်ကိုတန်မိုးရှိရှိတန်မိုးထားပြီးတော့ကာကွယ်စည်းတွေထိုးနှံသင့်ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုတော့အဲ့အသက်နှစ်နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးတင်ပါတယ်သူတို့ရဲ့အာဟာရသူတို့ရဲ့ပြုစုပြောင်းတဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကူဆိုင်ပေးမယ်ဆိုရင်ဒီ၃ချက်ဟာကလေးတွေရဲ့အုံနောက်အောင်ကျော်ပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ်
ကျမတန်ဆန်းပြီးညာရီထက်မြက်တဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုယ်လက်လှုပ်ရှားမှုရရှိအောင်လှူဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ Byte Dance ဆိုတဲ့မိခင်ကုမ္ပဏီပိုင်းတဲ့ TikTok လွှမ်းမှုကွန်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းဆွေးနွေးနေပါတယ်။ Microsoft မှမဟုတ်ဘဲဘယ် American ကုမ္ပဏီပဲဖြစ်ဖြစ် TikTok ကုမ္ပဏီနဲ့အရောင်းဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်တော်စုထဲမှာ TikTok ကိုပိတ်မယ်လို့သမ္မတ Donald Trump ကပြောထားပါတယ်။ ByteDance Meeking Company ကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီး American အစိုးရကဒီဇိုင်းမမတ်ပြောနေတာပါ TikTok ကတော့သူတို့ဌာနချုပ်ကို American မှာအခြေစိုက်ထားတယ်လို့အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုစိတ်ချရအောင်လို့အသေးချလုပ်ထားပါတယ်လို့ပြောပါတယ်အခုအချိန်အထိ TikTok သုံးစွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်ဒါပေမဲ့ TikTok သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံခြုံမှုရှိရလားဆိုတာစုံစမ်းမှုတွေကို Australia, EU, ဥရောပသမဂ္ဂအပြင်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။ American မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကို Britain နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကို Britain လွှတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok app ကိုကမ္ဘာတစ်ဝှမ်း download လုပ်ကြတဲ့အချိန်ရေကသန်း 2,000 ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ video တွေကို15စက္ကန့်စာဖတီးဖြတ်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်သက်တွေကနေကမ္ဘာကျော်လူသိများတဲ့အကျော်မော်တွေအထိတုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ့်လက်ကင်ဖုန်းထဲမှာသွင်းထားတဲ့ TikTok app ထဲမှာကို video ရိုက်နိုင်ဖတီးဖြတ်နိုင် video တွေကိုအမြင်ရသပြောင်းစေတဲ့ effect မျိုးစုံထည့်နိုင်ကြက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်။ဒါရင်မကကမ္ဘာကျော်အဆိုတော်တွေနဲ့တွဲပြီး online ပေါ်မှာအတူတွဲသချင်းဆိုလို့လည်းရပါသေးတယ်။ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကဆလို့ Kardashian ညီအစ်မတွေလို့ reality ရုပ်သံ series ကြောင့်လူသိများသူတွေအလဲဘယ်သူမှမသိကြတဲ့အညာတရတွေအစုံ TikTok ကိုသုံးနေကြတာပါမြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok သုံးကြသူတော်တော်များများရှိပါတယ်သူများတွေဖန်တီးထားတာကိုအားကြပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်နဲ့လူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok company ကပြောထားပါတယ်ဒီတော့တကယ်ပဲကိုပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား Northern ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Northern ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ
ဒါဆိုရင် TikTok ကိုသုံးတဲ့အခါမှာဆိုရင်ဟိုဓာတ်ပုံရိုက်တဲ့ပညာတို့ Video Editing လုပ်တဲ့ဟိုပညာတို့ကို15စက္ကန့်စက္ကန့်30တမနစ်ကြာမှသင်လို့ရလာတယ်ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့အမျိုးဟို Video Sharing နဲ့မသင်တော့ဘဲနဲ့ဒီtutorial တခုကိုပေါ့နော်သူ15စက္ကန့်စက္ကန့်30နဲ့တမနစ်ကြာမှသူတို့ကဟိုပြတယ်အဲ့ကြားထဲမှာသူတို့ဗီဒီယိုတခုကို iPhone နဲ့ဘယ်လိုရိုက်လဲဥပမာပေါ့နော်ပြီးတော့ Samsung နဲ့ဘယ်လိုရိုက်လဲဆိုတော့သူကအချိန်တိုတင်ခဏလေးသင်ပြသွားတယ်အဲ့ဒါအပြင်သူ dance ပေါ့နော်အကအရင်နဲ့ပတ်သက်ပြီးတော့လဲသူတို့ကဒီ15စက္ကန့်စက္ကန့်30အဲ့အတွင်းမှာသူတို့ကဟိုဘယ်လိုကားရမလဲဆိုတော့သင်ပြသွားတဲ့အတွက်ကြောင့်မို့လူတွေကလွယ်လွယ်ကူကူနဲ့ live လုပ်လာနိုင်တယ်ပေါ့နော်တစ်ချက်ထဲမှာပဲဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန်လူတွေကောပေါ့နော်ဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူရောလိုက်လုပ်လာနိုင်ရဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်းဖန်တီးလို့ရလာတဲ့ application ပေါ့နော် software phone app လေးတစ်ခုဖြစ်လာရဲ့လို့သတင်းဖြစ်ပါတယ်
ခုနကတော့ဟိုတစဉ်ပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုစာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့ဆိုတော့ YouTube ကလည်းအခုလိုမျိုးပဲဗီဒီယိုတွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15စက္ကန့်ထက်ကိုရှည်တဲ့ဗီဒီယိုတွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုဖန်တီးတဲ့ဗီဒီယိုတစ်ခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် Like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15စက္ကန့်စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တာကွာတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူတို့ကပြောတယ်အဲ့ဒါကြောင့်လဲ TikTok ကိုပို့ပြီးတုံ့ပြစ်တာဆိုပြီးတော်တော်များများပြောတယ်ပေါ့လေဆိုတော့အဲ့တော့ဒီစင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ရောပြောလို့ရလားရှက
်ဒီစင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟို तू က10မိနစ်ကနေဟိုမိနစ်ပေါင်းများဆိုတာကြည့်လို့ရပြီမဲ့ဒီเออ TikTok ကပေါ့เนาะအယုံအများကြီးအကြိုက်ရှူဆိုင်ဆံမလို့ပဲねဒီ second byte အတွင်းကို content ကိုဖန်တီးရတဲ့သူတွေကတစ်တစ်လင်းလင်းနဲ့ပေါ်ပြရတဲ့အတွက်ကြောင့်မို့ဟိုအယုံဆိုင်ဆံလည်းမလို့တဲ့အတွက်ကြောင့်မို့လူတွေကပို့ပြီးတော့ဒီ platform ပေါ့เนาะပို့ရောက်လာတယ်အဲအဲ့လားပြင်ပေါ့เนาะဒီ TikTok မှာလည်းဒီ YouTube global business ပေါ့เนาะ influencer တွေကိုဒီအခကြီးငွေပေးရပေါ့เนาะအစီအစဉ်ရှိတဲ့စီးပွားရေးရည်ရွယ်အကြိုက်အရာပေါ့เนาะအကောင်လုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လေလူတွေအာရုံစိုက်တာပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်ချင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးချတတ်တာပြီးတော့လူသိများတဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော်အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတဲ့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့သတင်းထင်ပါတယ်
နော်ဒဇင်အနေနဲ့ပေါ့နော်ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်တော့ဘယ်လိုမျိုးဖြည့်ချင်ပါလဲရှင
်ဟုတ်ကဲ့ဒဇင်ကဒီ TikTok ကိုစစချင်းကပေါ့နော်တချင်တစ်ပုတ်လာတော့ဒါကိုပါဇက်လေးလိုက်လုပ်ယူလောက်ပဲအသုံးပြုတဲ့ application တစ်ခုလို့ဒဇင်ကထင်ခဲ့တယ်ပေါ့နော်ဒါပေမဲ့ TikTok ကအဲ့အရာချက်ကိုပို့ရဲအဓိကအပြင်ဒဇင်တို့သင်ယူခြင်းနဲ့အကြောင်းအရာကို second ဘိုင်းတွင်မှာအလင်းအမြန်နဲ့ငွေကုန်ကြီးကြာတတာစွာနဲ့အဲတင်ယူနိုင်တဲ့အတွက်ကြောင့်မို့သစင်ကဒီ TikTok ကိုအသုံးပြုရခြင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုသုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နဲ့အတွက်ကြောင့်မို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အတွက်ကြောင့်မို့ကိုပညာရဲ့တစ်ခုခုသင်ကြားဖို့အတွက်ပေါ့နော်အကောင်းဆုံး platform တစ်ခုလို့ထင်တဲ့အတွက်ကြောင့်မို့သစင်သုံးတာဖြစ်ပါတယ်
ဒီ TikTok ကိုတုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူဘူးလားချက
်ဆိုတော့ဒီစင်ကဒီ TikTok ကို Facebook ကနေတစင်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ Facebook မှာဒီစင်ဟိုဝေမျှလို့တဲ့အသတင်းအချက်လက်တွေဒါပေါ့နော်ဒီစင်ထည့်ထားတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပောက်ကြားသွားခဲ့သည့်ရှိတော့ဒီစင်အတွက် sensitive မဖြစ်ဘူးလို့ဒီစင်ကထင်ပါတယ
်နော်ဒီစင်ရဲ့ vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့နော်ဒီစင်ဖြစ်ပါတယ်TikTok app ထဲကိုဝင်ကြည့်လိုက်ပြီဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်မြတ်ဖန်ပြားလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူးဘလို့ပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID နေနဲ့ဆာဟာရာသဲကန္တရာတောင်ပိုင်းအာဖရိကနိုင်ငံတွေမှာကြုံတွေ့နေရတဲ့ကိုဗစ်ကရောဂါတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအတွက်အမေရိကန်ဒေါ်လာပန်း350ကျော်ကူညီပံ့ပိုးပေးဖို့ဇွန်လစောပိုင်းမှာအခိုင်အမာဆုံးဖြတ်ခဲ့ပါတယ်။အခုလိုရမငွေထောက်ပံ့ပေးခြင်းဖြင့်အမေရိကန်နိုင်ငံရဲ့လူအသက်တွေကယ်တင်ရေးလုပ်ငန်းနဲ့မိဖက်နိုင်ငံတွေရဲ့ကိုဗစ် -19 တုံ့ပြန်မှုလုပ်ငန်းတွေအတွက်ဆက်လက်အထောက်အကူဖြစ်စေမှာတည်ကြတယ်လို့ဒီ USAID အဖွဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူးခရစ်မယ်လိုနီကဆိုပါတယ်။ဒါပေမဲ့ဒီအာဖရိကမှာစိတ်ပူစရာတွေလည်းအများအပြားပိုရှိနေပါသေးတယ်။ယာယီလက်ထောက်အချုပ်ရေးမှူးမလုံနီကပဲတခြားကိစ္စတွေထက်သူ့ကိုညာတိုင်းအိမ်မရအောင်ဖိစီးနေတာကတော့ဒီကိုဗစ်နဲ့ဆက်နွယ်ပြီးအာဖရိကမှာဒုတိယနဲ့တတိယထပ်ဆင့်တရားမှုတွေဖြစ်လာမယ်အရေးပါပဲလို့အခုလိုဆက်ပြောပါတယ
်။ What I mean by that are the economic issues, right? So we're spending
ကျွန်တော်အခုလိုပြောရတာကစီးပွားရေးပြဿနာတွေဖြစ်လာမယ်လေ။ဟုတ်တယ်မလား။ဒါကြောင့်ကျွန်တော်တို့အနေနဲ့အခုအချိန်တွေအများကြီးတုံးပြီးစားနပ်ရိက္ခာဖူလုံမှုလိုကိစ္စမျိုးစဉ်းစားနေရတယ်ဗျ။သိတယ်မလား USAID အဖွဲ့အနေနဲ့အခုလိုခြေလက်ကဏ္ဍမျိုးမှာအစဉ်လာရလုပ်ပေးလာခဲ့တယ်လေ။ဒါပေမဲ့ဒီကိစ္စကမြို့ပြပြဿနာပူပူဖြစ်လာနေပါတယ်။ဒါကြောင့်အခုကိုဗစ်ကာလလူပေါင်းများစွာလော့ဒ်ဒေါင်းချသွားလာပိတ်ဆို့ခံထားတဲ့အချိန်မှာခြေလက်ဈေးကွက်ကနေဒီမြို့ပြဈေးကွက်ကိုပို့တဲ့ထုတ်လုပ်ဖြန့်ချိမှုကွင်းဆက်တွေတည်ကြစေဖို့နဲ့ လူတွေလက်ထက်ငွေထက်ပေးတာမျိုးအလုပ်ဖြစ်ဖို့ဘယ်လိုလုပ်ပြရမလဲဆိုတာအကြီးအကျယ်ကိုစဉ်းစားနေရပါတယ်။ဒီပြဿနာကကျွန်တော်တို့အတွက်တကယ်ကိုအဓိကကျတဲ့ကိစ္စရဖြစ်လာနေတယ်လို့ပြောသွားတာပါ။ဒါပေမဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမယ်လိုနီကဆက်ပြီးအာဖရိကတလွားလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကတစ်ခုကတော့တိုင်းပြည်အပေါ်အကျိုးဖြစ်စေတာအကျိုးရုပ်စေတာတွေပေါ်အလေးနဲ့ထားတာအားနေတဲ့နိုင်ငံတွေရဲ့အကျိုးဆက်တွေဖြစ်ပြီးအခုကိုဗစ်ရောဂါကိုအသုံးချကာအာဖရိကတိုက်တလွားမှာအာဏာရှင်စနစ်ချဲ့တင်ဖို့လုပ်နေတာတွေလည်းရှိလာနေတယ်လို့ဆိုပါတယ်။သူကဆက်ပြီ
း So for example, there's been over 20,000 Zimbabweans who have
ပြည်တော်ဥမာဆိုရင်ဇင်ဘာဘွေနိုင်ငံသား2000ကျော်ကိုဗစ်လော့ဒ်ဒေါင်းချတဲ့စည်းကမ်းတွေမလိုက်နိုင်ဘူးဆိုပြီးဖမ်းဆီးထားပါတယ်။အဲဒီမှာလူခွင့်ချိုးဖောက်မှုဆက်ဆွဲချက်တွေအများများကိုဖြစ်နေပါတယ်။ဒါကြောင့်အခုလိုစိန်ခေါ်မှုမျိုးကြုံလာချိန်မှာ Civil Society ရက်သက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဘလူကန္နာကနေထိအောင်ကူညီပေးတဲ့ဆိုတာကိုအသေးချာစဉ်းစားဖို့လိုလာပါတယ်လို့ပြောသွားတာပါဒီယာယီလက်ထောက်အချုပ်ရေးမှူးမလုံနေကပဲတစ်ချိန်တည်းမှာတည်င်းမှားဖြန့်ချီပြန့်နှံ့မှုကလည်းဒုနယ်ဒေးကိုရှိနေတယ်လို့ဆိုပါတယ်သူကပဲ
So we actually just spent a grant in several countries in the Sahel
တကယ်တော့ဒီဆာဟာရာတဲကန္နာတောင်ပိုင်းအာဖရိကနိုင်ငံအတော်များများနဲ့အနောက်အာဖရိကကတခြားဒေသတွေမှာရေဒီယိုဌာနတွေနဲ့အရက်ပတ်လူဖွဲ့စည်းတွေနဲ့တွဲပြီးဒီတည်င်းမှားတွေတိုက်ဖြတ်ဖို့တခုတည်းအတွက်ငွေကြေးထောက်ပံ့ပေးထားပါတယ်ဒီကတ်ဆိုးကြီးကိုဘလို့ရင်ဆိုင်သွားမယ်ဆိုတာသတင်းမှန်တွေထွက်နိုင်ဖို့အသေးချောင်းလုပ်ပေးရတာပါလို့သူကပြောသွားတာပါဒါအပြင်ယာယီလက်ထောက်အုပ်ချုပ်ရေးမှူးမယ်လိုနီကဆက်ပြီးဒီလုပ်ငန်းမှာသူ့အနေနဲ့ယုံကြည်မှုတော့အပြည့်အဝရှိထားတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမိဘအာဖရိကနိုင်ငံတွေနဲ့ရှိလာတဲ့ဆက်ဆံရေးနဲ့ပုံအတွေ့အကြုံတွေကြောင့်ဒီနေ့လက်တလောကိုဗစ် -19 ကတ်ဆိုင်မှုကိုရောရေရှည်ပူကျဲပြန့်တဲ့ဖွံ့ဖြိုးရေးကိစ္စတွေအတွက်ပါရင်ဆိုင်ကြော်လွားသွားနိုင်ပါပါလို့ပြောခဲ့ပါတယ်ခင
်ဗျ။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြီးပါပြီ
။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျန်းမာရေးဝန်ဆောင်မှုကောင်းကောင်းမရတဲ့အတွက်ငှက်ဖျား TB အဆုတ်နာနဲ့ HIV AIDS ရောဂါနဲ့တေဆုံးသူအရေအတွက်တဟုန်သို့မြင့်တက်လာနိုင်တဲ့အခြေအနေရှိနေတယ်လို့ဆေးပညာရှင်တွေကသတိပေးပါတယ်။ COVID-19 ကြောင့်အသွာလာပိတ်ထားတာနဲ့ဒီရောဂါကူးစက်ခံရမှာကိုကြောက်ပြီးဆေးရုံတွေမသွားကြတာကြောင့် TB ပိုးရှိမရှိစမ်းသပ်ဆစ်ဆေးသူအရေအတွက်ညော့လာတဲ့အပြင်ဆေးလာထုတ်တဲ့လူငါအရေအတွက်လည်းညော့လာတာတွေ့ရတယ်လို့တောင်အာဖရိကကူးစက်ရောဂါပညာရှင်ကပြောပါတယ်။တရုတ်ရဲ့စီးပွားရေးအင်အားဟာစေးကာလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနည်းလမ်းမျိုးတွေနဲ့ချိမ့်ချောက်မှုပိုပြီးကြီးမားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တဖူးနေမှာချက်ပြည့်သူသမရနိုင်ငံအထက်လွှတ်တော်မှာမင်ကွန်းပြောကြရမှာထည့်တွင်းပြောဆိုပါတယ်။မြန်မာနိုင်ငံတွင်းကကရင်တိုင်းဒေသတွေထူထောင်ထားတဲ့တန်လျင်ငင်းချင်းဥယျံပါဝင်အီကွေတာစုစုခုရထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ကကြေညာပါတယ်။ Nature of Life Council နဲ့ဒီနှစ်အတွက် Equator စုကိုတကမ္ဘာလုံးမှာမြန်မာအပါအဝင်နိုင်ငံ10နိုင်ငံကဌာနေတိုင်းနဲ့ဒေသခံအုပ်စု10ခုရခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမဂ္ဂကကမ္ဘောဒီးယားကိုပိတ်အပ်ထားတဲ့ကုန်သွယ်မှုအထူးခွင့်ရကိုပြန်ပြီးရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကနေဥရောပသမဂ္ဂကိုတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်ဗိုလ်တဖူးနေကစပြီးအခွန်ပြန်လည်စီးကျက်လိုက်ပြီဖြစ်ပါတယ်။ကျေးဇူးပြုနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမချင်လို့ဆက်ပါ။
This program has come to you from the Voice of America, Washington.